တော်ရရှိမြတ်ခင်ဗျာကမ္ဘာသမိုင်းမှာနေဆာထာဝရတီးတဲ့ပလင်ရဲ့လို့ဘေးရာဇပလင်များတကယ်ဘူးပါဒလဲတရားသဖြင့်စီရင်သောနိုင်ငံရဲ့လို့ရောကမ္ဘာသမိုင်းမှာရှိခဲ့ဘူးပါဒလားနေဆာထာဝရတီးတဲ့ပလင်နဲ့တရားသဖြင့်စီရင်သောနိုင်ငံဟာတကယ်ပဲရှိပါတယ်ဒါပေမဲ့ဒီလော့ကီလူပုံလောကကမ္ဘာနိုင်ငံတွေမှာတော့ရှိမယ်မဟုတ်ဘူးဆိုတဲ့အကြောင်းနဲ့တူခရိယန်သမားကျမ်းရဲ့ဓမ္မသစ် ချမ်းစီစဉ်မှာလည်လာမှာဖြစ်ပါတယ်။ယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်သခင်ဖခင်အဖြစ်ယုံကြည်ကိုးကွယ်ကြတဲ့သူတွေဟာကောင်းကင်ဘုံသို့ချီဆောင်ခြင်းခံရပြီးတဲ့နောက်ကောင်းကင်တမန်တွေလှုပ်ဆောင်ရမယ့်အရာတွေတဲကအရေးကြီးတဲ့အရာတစ်ခုကိုလည်းဖော်ပြထားတဲ့ဟေဘရဲဩဝါဒစာအခန်းကြီး၈အခန်းငယ်၈ကနေအခန်းငယ်၁၄အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာရှင်းလင်းတင်ပြထားပါဗျာ
။တင်ပြရတော့တမန်ချန်ရဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခင်ဗျာ။ကျွန်တော်တို့အဖို့အလွန်အသေးစိတ်ဖြားပြီးလေ့လာနေရတဲ့ဟေဘရဲဩဝါဒစာတွေအပြင်ကယ်တင်ရှင်သခင်ခရစ်တော်သည်ပရောဖက်တို့ဤမပြည့်စုံခဲ့သောဗျာဒိတ်အပေါင်းတို့ကိုပြည့်ပြတ်ပြည့်စုံစေဖို့ရန်ပေါ်ထွန်းခဲ့သောသခင်ဖြစ်၍ရှေးကာလပရောဖက်အပေါင်းတို့တဲ့ပို၍ရည်ကြည်ပြီ။ထို့မြတ်မကကယ်တင်ရှင်သခင်ခရစ်တော်သည်ကောင်းကင်တမန်တို့တဲ့မြင့်မြတ်သည့်ဖြစ်၍ကောင်းကင်တမန်တို့ပင်ပြောက်ဝုတ်ကူးကွယ်ရာဘုရားသခင်ဖြစ်သည်ဆိုတဲ့တစ္ဆာတရားတို့ကိုနားလည်ခဲ့ကြပြီဖြစ်ပါတယ်။ဟုတ်ပါတယ်။အဲ့ဒီတစ္ဆာတရားအခြေခံမူအချက်ကြီးနှစ်ချက်အားဖြင့်လေကယ်တင်ရှင်သခင်ခရစ်တော်မှာအလွန်ထင်ရှားတဲ့ဂုဏ်တရတ်ရှိနေတယ်။တိကိုရောရှင်သည်လောကတစ်ခုလုံး၏အနာဂတ်ကိုအုပ်စိုးစီရင်ပိုင်သူ။နှစ်ကိုရောသည်အချိန်ကာလအလုံးစုံတို့ကိုစီရင်ပိုင်သာသူ။သုံးသုံးပါးတစုဘုရားသခင်ဖြစ်တော်မူသူ၄လောကရအရာအလုံးစုံတို့ကိုထိမ့်သိမ်းစောင့်ရှောက်နိုင်စွမ်းရှိသူ၅အပြစ်များကိုဖြေလွတ်ဖြေရှင်းနိုင်သူ၆ကောင်းကင်ဘုံ၌စိုးစံ၍ကျွန်တော်များ၏မျက်မှောက်ဘဝကိုပင်ကောင်းကြီးပေးလျက်နေတော်မူတော်သူ၇ထို့ကြောင့်ကယ်တင်ရှင်သည်အစဉ်ချီးမွမ်းထောမနာပြုခြင်းကိုခံတိုက်သောအဖဖျားဖြစ်သည်ဆိုတဲ့အချက်တွေကိုကျွန်တော်တို့တွေ့ကြရပြီဖြစ်ပါတယ်ဟုတ်ပါတယ်နောက်ဆုံးတော့ပြက်ပြက်သားသားပြောရရင်ကယ်တင်ရှင်သခင်ခရစ်တော်သည်အဖဖျားသခင်ဖြစ်သည်ဆိုရကိုဒီအချက်တွေအကုန်လုံးဟာမိမောင်းထိုးဖော်ပြနေပါလေမိတ်ဆွေအပေါင်းတို့ပြီးခဲ့တဲ့သင်ခန်းစာတို့ရဲ့နောက်ဆုံးကျမ်းပိုက်နှစ်ပိုက်တို့ဟာမိမိရဲ့ကောင်းကျင်တမန်တို့ကိုလေခဲ့သူစေစားနိုင်သလိုမိမိအစီအပါတို့ကိုမီလီယံတို့ဖြစ်စေတော်မူသောသခင်ဆိုပြီးတော့ကောင်းကျင်တမန်တွေကိုယ်တိုင်ကဖွင့်ဆိုဝန်ခံရတယ်အဲ့ဒီကောင်းကင်တမန်အပေါင်းတို့ဟာလေသူ့ကိုပြတ်ဖို့ကိုးကွယ်ရတယ်ဆိုရကိုဟေဘရဲဩဝါဒဆရာဟာတင်ပြပေးခဲ့ပါတယ်မိတ်ဆွေတို့ပြီးခဲ့တဲ့သင်ခန်းစာရဲ့အငယ်6နဲ့9မှာပြန်ကြည့်လိုက်မယ်ဆိုရင်အခုလိုတွေ့ရမှာပါတဏီကသွားဥကိုဤလောကသို့သွင်းတော်မူသောအခါဘုရားသခင်ဤကောင်းကင်တမန်အပေါင်းတို့သည်ထိုသူကိုပြတ်ဖို့ကိုးကွယ်ကြစေဟုလာသည်တဏီကမိမိတမန်တို့ကိုလေခဲ့သူ၎င်းမိမိအစီအပါတို့ကိုမိလျံခဲ့သူ၎င်းဖြစ်စီတော်မူထသောဟုကောင်းကင်တမန်တို့ကိုရည်ဆောင်၍ဆိုသည်တဲ့မိတ်ဆွေအပေါင်းတို့ကျွန်တော်ဟာဒီအချက်ကို104ခုမြောက်သောဆာလံမှပြန်ပြီးတော့တွေ့နိုင်ပါ रे အဲ့ဒီ104ခုမြောက်သောဆာလံကိုပဲဟေဘရဲဩဝါဒဆရာဟာလည်းပြန်လည်မိញံကိုကားခြင်းဖြစ်ပါ रे အဲ့ဒီ104ခုမြောက်သောဆာလံနဲ့ရှင်းပြကြည့်လိုက်တော့မှဒါဟာအဖဖျားသခင်ဖြစ်တော်မူသောသခင်ကိုချီးမွမ်းထောမနာပြုခဲ့သောဆာလံပဲဆိုပြီးတော့လေကျွန်တော်ပြီးခဲ့တဲ့သင်ခန်းစာမှာရှင်းလင်းဖော်ပြပေးခဲ့ပြီဖြစ်ပါတယ်။တရား၄ခုမြောက်သောဆာလံရဲ့အဆိုဟာအတိတ်ပဲနှစ်ခွမရှိတဲ့အဖရဲ့ဘုန်းတော်ကိုအပြတ်သားဆုံးဖော်ပြလျက်ပေးနေပါတယ်။အိုငါဝိညာဉ်ထာဝရဘုရားကိုကောင်းချီးပေးတော့အကျွန်ုပ်၏ဖျားသခင်ထာဝရဘုရားကိုတော်သည်အလွန်ကြီးမြတ်တော်မူ၏။ဘုန်းတော်ကိုအာနုဘောနှင့်တစားဆင်တော်မူ၏။အဝတ်နှင့်ခြုံတကဲ့သို့အလင်းနှင့်ကိုတော်ကိုခြုံတော်မူထသောမိုးကောင်းခင်ကိုမျက်နှာချက်ကဲ့သို့ကြက်တော်မူထသောနေတော်မူရာအထက်ခံအမြင့်ကိုရေ၌တည်တော်မူထသောမိုးတင်ရထားကိုစီး၍လေအတောင်တို့ဖြင့်ကြွသွားတော်မူထသောမိမိတမန်တို့ကိုလေကဲ့သို့၎င်းမိမိအစေအပါတို့ကိုမိလျံကဲ့သို့၎င်းဖြစ်စေတော်မူထသောမြေကြီးအမြင့်ကိုကာလအစဉ်အမြဲမရွေ့မလျှုပ်စေခြင်းဟာတည်တော်မူသောဖရာပေသည်တဲ့တောတရှင်မိတ်ဆွေအပေါင်းတို့ခမညာဟေဘရဲခေါ်ဂျူးလူမျိုးများသို့ရည်ဆောင်သောဩဝါဒစာဟာ အလွန်ပြောင်မြောက်တဲ့ Greek စာပေနဲ့ရေးသားတင်ပြနေခြင်းဖြစ်တယ်ဆိုတာကိုကျွန်တော်ဒီ Hebrew ဩဝါဒစာသင်ခန်းစာရဲ့ဏ္ဍန်မှာကလေးကဖော်ပြပေးခဲ့ပြီးပါပြီနော်ဒါဟာကျွန်တော်တို့အထူးသတိပြုရမယ့်အချက်ပါဒီအချက်အပြင်ကျွန်တော်များလူသားအားလုံးနဲ့သက်ဆိုင်ခြင်းရှိနေပြန်တော့ကြံကျွန်တော်များယုံကြည်သူတို့အဖို့မဖြစ်မနေလေ့လာစေဖို့ရန်ဘုရားသခင်ပြင်ဆင်ပေးတော်မူသောကြံကြီးပဲဖြစ်တယ်ဆိုတာကိုတက်သည့်ချင်ရှားစေပါကြောင်းကျွန်တော်အနေနဲ့ထပ်မံပြီးသတိပေးလိုပါတယ်ဟုတ်ပါတယ်အဓိကအားဖြင့်ကတော့လူမျိုးတော်ဣသရေလတို့ကိုဥတီတဲ့ကြံမှုလို့ဟေဘရဲဩဝါဒစာလို့ဖော်ပြတယ်ခေါ်ဝေါ်သမုတ်တယ်ဒါကိုမငင်းနိုင်ဘူးပါဝင်နေတဲ့အချက်တွေဟာလေဒီလူမျိုးတော်ရဲ့သမိုင်းမှာအလွန်ရင်းနှီးရင်ပါခဲ့ရတဲ့ပရောဖက်ကြီးတွေသူတို့သမိုင်းတစ်လျှောက်မှာဘုရားသခင်သူတို့ကိုဆက်သွယ်ဖို့အများဆုံးအသုံးပြုပေးခဲ့တဲ့ကောင်းငင်တမန်တော်တွေပြည့်ညတ်တော်ရီဆိုတာတွေဟာခရစ်တော်ရဲ့ကယ်တင်ခြင်းကျေးဇူးတော်အောက်မှာအကုန်လုံးအရေးမကြီးတော့ဘူးဒါကိုလူမျိုးတော်ဣသရေလနားဆင်ကြဆိုပြီးတော့တမင်ဖော်ပြဒါပဲဆိုတာဟာရှင်းနေပါလေတစ်ချိန်တည်းမှာပဲကျွန်တော်မိတ်ဆွေတို့ယုံကြည်သူခရစ်အများအပေါင်းတို့ဟာလေခရစ်တော်ဆိုတဲ့ကိုကိုးကွယ်ရတဲ့ကယ်တင်ရှင်ရဲ့ဂုဏ်ဒရတ်တွေဂုဏ်အင်္ကာတွေအသက်ရှင်တော်မူသောအဖဖခင်ဖြစ်ခြင်းဆိုတဲ့အကြောင်းတွေကိုအကျွင့်မဲ့နားလည်စေရမယ်ဆိုတဲ့ဝိညာဉ်ရေးသဘောအရာအမြုတီသစ္စာတရားတွေကိုလေဒီကျမ်းအဖျင်ခံယူသဘောပေါက်စေဖို့ညာနှုတ်ကပတ်တော်ဟာအရေးတကြီးသင်ခန်းစာများနဲ့တွင်တင်နေခြင်းပဲဖြစ်တယ်ဆိုတာကိုကျွန်တော်မိထားလို့မရနိုင်ပါဘူးမိတ်ဆွေအပေါင်းတို့ကျွန်တော်ယုံကြည်သူခရိယန်များတဦးချင်းနဲ့တကွအသင်းတော်တို့ရဲ့ကယ်တင်ရှင်သခင်အဖဖခင်တို့ရဲ့ကြားမှာတော့နှုတ်ကပတ်တော်ဟာရှိနေပြီသုံးပါးတစုဖြစ်တော်မူတဲ့တန်ရှင်းသောဝိညာဉ်တော်ဟာတည်ရှိနေပြီဖခင်ရဲ့ကြီးစုတော်ရှေးကာလဓမ္မသမိုင်းတည်းကလူဘာမှကောင်းကင်တမန်တွေနဲ့ဆက်သွယ်နေဖို့မလိုတော့ပါဘူးယုံကြည်ခြင်းနှလုံးသားနဲ့တန်ရှင်းသောဝိညာဉ်တော်ကိုခံယူပြီးတော့ကယ်တင်ရှင်နဲ့တဖွားမကွာလိုက်ရှောက်သူအလိုတော်ကိုရှာဖွေပြီးတော့နှုတ်ကပတ်တော်၌ရှင်သန်ဖို့သာအရေးကြီးပါတယ်ဆိုတာကိုလေဒီအပိုင်းမှာကျွန်တော်အနေနဲ့ထပ်မံပြီးတော့တင်ပြခြင်းပါတယ်အခုချိန်မှာတော့ဒီကနေ့ဆက်လက်လေ့လာရန်ရှိနေတဲ့ဟေဘရဲဩဝါဒစာသင်ခန်းစာကိုဆက်လက်တင်ပြဖို့ရှိလာပါတယ်ဟေဘရဲဩဝါဒစာအခန်းကြီး1အငယ်၈နဲ့၉ကိုစတင်နှ ಸ င်ကြည့်ကြပါသားတော်ကိုကအိုဖျားသခင်ကိုတော်ဤပလင်သည်နေဆာသာဝရပလင်ဖြစ်ပါ၏ကိုယ်တော်ဤနိုင်ငံသည်တရားသဖြင့်စီရင်သောနိုင်ငံဖြစ်ပါ၏ကိုတော်သည်ဖြောင့်မတ်ခြင်းတရားကိုနှစ်သက်၍မတရားသောအမှုကိုမုန်းတော်မူ၏ထို့ကြောင့်အိုဖျားသခင်ကိုတော်ဤဖျားသခင်သည်ကိုတော်ဤအပေါင်းအဖော်တို့တဲ့ကိုတော်ကိုချီးမြှောက်၍ဝမ်းမြောက်ခြင်းစီနှင့်ဘိတ်သိက်ပေးတော်မူပြီဟုလာသည်မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာအခုဖော်ပြလိုက်တဲ့အချက်တွေဟာလာသည်ဆိုတဲ့အတိတ်ကဆိုစကားရှိခဲ့ဘူးသည်ဆိုတဲ့အချက်ကလွဲလို့အကုန်လုံးစာလံပီချင်းကဖော်ပြပေးခဲ့တဲ့အချက်အတိုင်းစင်စင်ကြီးဖော်ပြလိုက်တဲ့အပိုင်းပဲဖြစ်နေပါ रे ဟုတ်ပါ रे ဒီအချက်ကိုစာလံပီချင်းအမှတ်စဉ်45မှာအငယ်9နဲ့8တို့အရတထေရဲတွေ့ကြရပြီးပါပြီအဲ့ဒီလိုမဖော်ပြခင်မှာအဲ့ဒီစာလံအမှတ်စဉ်45ဟာအခုလိုဏ္ဍန်ပြိုးခဲ့တာကိုကျွန်တော်တို့တွေ့နိုင်ပါ रे 45ခုမြောက်သောစာလံရဲ့အငယ်1မှ5အထိကိုကြည်ပါငါစိတ်နှလုံးသည်မင်္ဂလာစကားနှင့်ပွက်ထလျက်ရှိ၍ငါစီရင်သောအရာကိုရှင်ဘရင်ရှေ့တော်၌မွဲ့ဆူပေးအံ့ငါရှာသည်လေလိမ္မာကျွန့်ကျင်သောစည်ရည်ဤကညစ်ဖြစ်ရ၏ကိုတော်သည်လူမျိုးတဲ့အစင်းလှပါ၏နှုတ်တော်သည်ဂျေဇူးစကားနှင့်ပြည့်စုံပါ၏ထို့ကြောင့်ဘုရားသခင်သည်ကိုတော်ကိုအစဉ်အမြဲကောင်းကြီးပြတော်မူ၏တကူကြီးသောအရှင်ဘုံအသရေဖြစ်တော်မူသောကိုတော်ဤဓာကိုပေါင်တော်၌စီတော်မူပါသစ္စာတရားနူးညံ့ခြင်းတရားဖြောင့်မတ်ခြင်းတရားကြောင့်အသရေတော်ထင်ရှားလျက်အောင်မြင်၍စီးသွားတော်မူပါလက်ရလက်တော်လေကြောက်မဲ့ဖွယ်သောအရာကိုကိုတော်အပြပါလိမ့်မည်ရှင်ဘရင်ဤရန်သူတို့နှလုံးထဲမှမြားတော်တို့သည်ထက်သည်ဖြည့်၍လူတို့သည်ခြေတော်အောက်၌လဲကြပါ၏ဒီတော့အခုလိုသားတော်ကိုကအိုဖျားသခင်ကိုတော်ဤပလင်သည်နေဆာသာဝရပလင်ဖြစ်ပါ၏ကိုတော်ဤနိုင်ငံသည်တရားသဖြင့်စီရင်သောနိုင်ငံဖြစ်ပါ၏ကိုယ်တော်သည်ဖြောင့်မတ်ခြင်းတရားကိုနှစ်သက်၍မတရားသောအမှုကိုမုံတော်မူ၏ထို့ကြောင့်အိုဖျားသခင်ကိုတော်၏ဖျားသခင်သည်ကိုတော်၏အပေါင်းအဖော်တို့တဲ့ကိုတော်ကိုချီးမြှောက်၍ဝမ်းမြောက်ခြင်းစီနှင့်ဘိတ်သိက်ပေးတော်မူပြီဟုလာသည်ဆိုပြီးတော့ဆာလံကပေါ်ပြလိုက်တာဟာကယ်တင်ရှင်သခင်ခရစ်တော်ကိုယီစူးနေကြောင်းအထူးပြောစရာမလိုအောင်ရှင်းနေပြီလို့ယူဆပါတယ်ဟုတ်ပါတယ်အဲ့ဒီကြံဏီကုန်းပိုင်းမှာကြတော့အငယ်16နဲ့18တို့အခုလိုတွေ့ရပြန်ပါတယ်55ခုမြောက်သောဆာလံရဲ့ဏိဂုံးပိုင်းတွေကိုပြန်ကြည့်စေခြင်းပါလေကိုတော်ဤအဖများကိုစားသားများကိုရ၍မ ြေကြီးတစ်ပြင်လုံးတွင်မင်းအရာ၌ခန့်ထားတော်မူလိမ့်မည်အကျွန်ုပ်သည်ကိုတော်ဤနာမကိုလူမျိုးအစဉ်အဆက်အောက်မေ့ကြော်စောစေသဖြင့်လူမျိုးတို့သည်ကဘာအဆက်ဆက်ကိုတော်ကိုချီးမွမ်းကြလက်တန်သတည်းတဲ့အဲ့ဒီလိုရှင်းရှင်းကြီးဆက်လက်ဖော်ပြပေးလိုက်ပါတယ်ဘိုးဘေးတို့ဤပြည့်ညတ်တော်ခင်မှာမတွေ့နိုင်ခဲ့တဲ့ကျေးဇူးနဲ့ဂရုဏာတော်အရေးအောက်မှာအဖဖျားသခင်သာသမီများစွာတို့ကိုရရှိပြီးတော့ခရစ်တော်ကြီးဟူသောနာမတော်ကိုလူမျိုးအဆက်ဆက်တို့အောက်မေ့နေကြရလိမ့်မယ်။ကမ္ဘာအဆက်ဆက်ချီးမွမ်းကြရလိမ့်မယ်ဆိုတာကိုအခုဟေပြေဩဝါဒစာမတိုင်ခင်နှစ်ပေါင်း1000ကျော်ခန့်လို့ခန့်မှန်းလိုက်ရတယ်။ခန့်မှန်းလို့ရနိုင်တဲ့ဆာလံတီချင်းများခေတ်ကတည်းကဗျာဒိတ်ပြုတော်မူထားတယ်ဆိုတာကိုတွေ့ရခြင်းပါ။မိတ်ဆွေအပေါင်းတို့နိစ္စသာဝရပလင်ဆိုတာရဲ့လို့ကမ္ဘာသမိုင်းမှာဘေရာဇပလင်များတည်ငြိမ်ခဲ့တာရှိဘူးပါတလေတရားသဖြင့်စီရင်သောနိုင်ငံတော်ရဲလို့ကဘေကပသမိုင်းဘေနိုင်ငံတွေမှာများရှိခဲ့ဘူးပါတလေကျွန်တော်ဒီလိုမေးချင်ပါလေဒါကြောင့်မို့လို့လေကိုရောဤအပေါင်းအဖော်တို့တဲ့ကိုရောကိုဘုရားသခင်ဟာချီးမြှောက်မေဝမ်းမြောက်ခြင်းစီနဲ့ဘိတ်သိက်ပေးမေဆရာကိုဆာလံတီချင်းမှာဖော်ညွှန်းခဲ့တဲ့အတိုင်ဟေပြဲဩဝါဒစာဟာထပ်ဆင့်တင်ပြပေးလိုက်ပါတယ်ကိုယ်တော်ဤအပေါင်းအဖော်ဆရာကတော့လူဇာတိအဖြစ်ခံယူတော်မူခဲ့သောကိုတော်ရဲ့ဇာတိပဂရိအဖြစ်လူသားဘဝကိုခံယူတဲ့ကေတင်ရှင်ဟာကမ္ဘာလောကသားလူသားအပေါင်းတို့ရဲ့အပေါင်းအဖော်ဖြစ်ခဲ့ဘူးလေလောကအရာတွေအားလုံးနဲ့ဆိုင်ခဲ့ဘူးလေဒါကြောင့်မလို့လောကမှာအဖဖျားသခင်ရဲ့ချီးမွမ်းထောမနာပြုခြင်းချီးမြှောက်ခြင်းကိုအမြင့်မားဆုံးခံရတယ်ဝမ်းမြောက်ခြင်းစီသို့မဟုတ်လူသားတို့အဖို့ဝမ်းမြောက်စရာအကောင်းဆုံးသောသာဝရအသက်တရားဖြစ်တဲ့နှုတ်ကပတ်တော်ထာမဧဝံဂေလိအလင်းတရားအဖြစ်ဘေးသိက်ပေးလိုက်တော်မူတယ်ဆိုတဲ့အချက်တွေပေါ်ထွန်းလာပါတယ်မိတ်ဆွေအပေါင်းတို့ခမညာအမှတ်တမဲ့ဆိုရင်တော့ကြောင်စီစီကြီးလို့ထင်စရာမကောင်းဘူးလားသူကိုတော်တန်ရဲ့ဝိညာဉ်နဲ့လူစားတိကိုခံယူသားတော်အဖြစ်နဲ့အပြိုကညာလေးတယောက်ရဲ့ဝန်းပိုက်ခြင်းမှာပြိတ္တရေကိုဆွဲယူပြီးတော့မှမွေးဖွားပြီးတော့လူဖြစ်အပြစ်သမိုင်းကြီးတစ်ခုလုံးအတွက်အသက်သွေးကိုစရေပြီးတော့အသိခံပြန်လဲရှင်ပြန်ထမြောက်ကောင်းကင်ဘုံကိုပြန်လဲတက်ကြွပြီးတော့ဘုန်းတော်ကိုဝင်စားအဲ့ဒါကိုမှသူကိုယ်တိုင်ကပြန်ပြီးတော့ချီးမြှောက်တယ်။ဘိတ်သိက်ပေးတယ်။အဲ့ဒီအချက်တည်းဟာမကြောင်ဘူးလားလို့မေးစရာရှိလိမ့်မယ်လို့ကျွန်တော်အောက်မေ့မိပါတယ်။ဇောရကတက်စရာဖြစ်နေတယ်လို့ကျွန်တော်အောက်မေ့မိပါတယ်။အဲ့ဒီလူသားမေးလာကြမယ်။ဇောရကတက်လာကြမယ်ဆိုရင်တော့ကြောင်တယ်လို့ကျွန်တော်ဖြေပါမယ်။ဟုတ်ပါတယ်။ဘသူကြောင်တယ်လဲဆိုတော့မေးတဲ့လူသားသာလျှင်ကြောင်ခြင်းပါ။တွေးတဲ့လူသားသာလျှင်ကြောင်ခြင်းပါ။ဟုတ်ပါတယ်မိတ်ဆွေ။နှုတ်ကပတ်တော်မှာကျွန်တော်နားမလည်တာတွေအများကြီးရှိနိုင်ပါတယ်။အတိတ်ပဲမရှိတာရဲ့လို့တခုမှမရှိပါဘူး။ထာဝရဘုရားသခင်ပေးတဲ့အသက်လန်ခီကေတင်ချင်းဂျေစုဆရာဟာဘယ်သောအခါမှမကြောက်နိုင်ပါဘူး။အလကားရတဲ့နွားသွားဖြဲကြီးခြင်းနဲ့လူသားတွေရဲ့အတွေးမျိုးအုံနောက်မျိုးနဲ့အဖဘုရားသခင်ရဲ့ဂျေစုတော်ကိုသွားပြီးတော့တွေ့တယ်။တိုင်းထွားတယ်။ဖီလိုဆိုဖီကြီးသွားထုတ်တယ်။အဲ့ဒါဟာကြောင်နီးတစ်မျိုးပဲလို့ကျွန်တော်တင်သိရသသမာကျန်အဖွဲ့ကပြတ်သားစွာခံယူလိုက်ပါလေ။မိတ်ဆွေအပေါင်းတို့တကွဲ့မဟုတ်တကွဲ့အမြဲတမ်းကြောင်လေးရှိတဲ့လူသားဘယ်တော့မှစိတ်တပိဒသဘောအရကြက်မပြေနိုင်တဲ့လူသားအပေါင်းတို့ဟာကြက်သာမပြေကြတာနော်အဖဖျားသခင်ကမှုလို့လှုပ်ဆောင်တဲ့ရွေးကိုအဲ့ဒီလူပဲကြောင်နေလို့ထင်ကြစမြဲပါပဲအဲ့ဒီလူထင်လေထင်လေကိုဟာကြောင်လေးလေးဖြစ်ရတာပဲဆရာကမသိဘဲနဲ့ကြောင်သူတွေအချင်းချင်းကြားမှာဂျိုဂျိုနေရွက်ပဲ့ချင်းချင်းတွေရဲ့ကြားမှာအံ့ဩပွေခေါင်းထောင်နေကြပါကြောင်းကိုစိတ်ပြက်ဖွယ်တွေ့မြင်နေရပါတယ်ကျွန်တော်တင်သိရတော့တမချန်အဖွဲ့ကတော့အခုလိုကေတင်ချင်းတရားဆရာဟာနှုတ်ကပတ်တော်ရဲ့ကဘာဦးကျမ်းကအစကျမ်းအသီးသီးတို့ ਨੇ မရှိမဖြစ်တဲ့တရားအဖြစ်ဘုရားသခင်အစဉ်စဉ်တိဆောက်ပြုပြင်ပေးလိုက်တော်တရားဖြစ်တယ်ဆရာကဝိညာဉ်အလင်းအဖြစ်မြင်ရလို့ကျေးဇူးတော်ကိုမချီးမွမ်းဘဲကိုမနေနိုင်ပါဘူးကေတင်ရှင်သခင်ခရစ်တော်ပေါ်ထွန်းမယ်ဆိုတဲ့အကြောင်းကိုလေဒီမေရှိယရဲ့အကြောင်းကိုကြိုတင်ဗျာဒိတ်တော်များချထားပေးခဲ့ပြီးမှကျွန်တော်များလူသားတို့အားလုံးတို့အတွက်ကိုယ်တော်တိုင်စိတ်ဆက်စွာပြည်ပြင်းပြုပြင်စီရင်ပေးခဲ့သောတရားပဲပြည်ပြီးပြင်ပြင်စီရင်ပေးခဲ့သောတရားတော်ပဲဖြစ်တယ်ဆိုတဲ့အတွေ့အပြစ်မှနစ်မွန်းနေတဲ့လူဘဝအတွေ့တခုကြီးသောလွတ်မြောက်ရာလမ်းမျောလင့်ခြင်းအကြောင်းတရားအဖြစ်လဲဝမ်းမြောက်ပျော်ရွှင်စွာလက်ခံကြပါれခံစားထိတွေ့နားလည်ကြပါれသားတော်ကိုယ်ကအိုဖျားသခင်ကိုတော်ဤပလင်သည်နေဆာသာဝရပလင်ဖြစ်ပါ၏ကိုတော်ဤနိုင်ငံသည်တရားသဖြင့်စီရင်သောနိုင်ငံဖြစ်ပါ၏ကိုယ်တော်သည်ဖြောင့်မတ်ခြင်းတရားကိုနှစ်သက်၍မတရားသောအမှုကိုမုန်းတော်မူ၏ထို့ကြောင့်အိုဖျားသခင်ကိုတော်ဤဖျားသခင်သည်ကိုတော်ဤအပေါင်းအဖော်တို့တဲ့ကိုတော်ကိုချီးမြှောက်၍ဝမ်းမြောက်ခြင်းစီနှင့်ဘိတ်သိက်ပေးတော်မူပြီဟုလာသတည်းတဲ့မိတ်ဆွေတို့စိတ်စိတ်ပြန်ပြီးတော့နားထောင်ကြည့်ပါနော်သားတော်ကိုယ်ကအိုဖျားသခင်တဲ့ ပြီးတဲ့နောက်မှာတော့"အိုဖျားသခင်ကိုတော်ဤဖျားသခင်သည်ကိုတော်ကိုချီးမြှောက်၍ဘိသိက်ပေးတော်မူပြီ"တဲ့ဒါဟာတဆူတီးသောအဖဖျားသခင်ရဲ့သူချစ်တဲ့လူပောင်အဖွဲအစည်းအပေါ်မှာပုံစံနှမျိုးနဲ့လွှမ်းမိုးပေးထားတော်မူပုံကိုအလေးအနက်ပြုဖော်ပြနေပါ रे မိတ်ဆွေအပေါင်းတို့အခုကြားနာလိုက်ရတဲ့အဖဖျားသခင်နဲ့ဖျားသခင်ဟာကျွန်တော်တို့အပြစ်လောကသားများဘယ်လို့မှသူ့နှိုင်းမမိပွဲသခင်ဖြစ်တယ်လို့ကျွန်တော်တို့မိတ်ဆွေတို့အပြစ်လောကတဲ့အထိနှိမ့်ချစွာနဲ့တိုးဝင်ချင်းကပ်ပြီးတော့ကယ်တင်ခြင်းယေရှုကိုပြုခဲ့ဘူးပါကြောင်းအလေးအနက်သတိပြုလိုက်ကြပါစို့ဟေဘရဲဩဝါဒစာအခန်းကြီး1အငယ်30နဲ့31တဖန်ကျမ်းစာလာပြီကအိုထာဝရဖျားကိုတော်သည်ရှေးဥစွာ၌မြေကြီးကိုတည်တော်မူပြီးမိုးကောင်းခင်သည်လည်းလက်တော်နှင့်ဖန်ဆင်းသောအရာဖြစ်ပါ၏ထိုအရာတို့သည်ပျက်စီးခြင်းသို့ရောက်တော်လေကိုတော်သည်အမြဲတည်တော်မူ၏ထိုအရာရှိသမျှတို့သည်အဝတ်ကဲ့သို့ဟောင်းနှွန်းခြင်းသို့ရောက်၍ကိုတော်သည်ဝတ်လုံကိုလိမ့်တကဲ့သို့လိမ့်တော်မူသဖြင့်ပြောင်းလဲခြင်းရှိကြတော်လေကိုတော်သည်ပြောင်းလဲတော်မမူပါအခုအပိုင်းဖော်ပြချက်ဟာလေဆာလံအမှတ်စဉ်102ထဲမှာအပြည့်အဝပါခဲ့ပြီးဖြစ်ပါတယ်102ခုမြောက်သောဆာလံအငယ်25 26တို့မှာဖော်ပြပြီးခဲ့တဲ့အချက်တွေပဲဖြစ်ပါတယ်စိတ်စိတ်စဉ်းစားလိုက်တိုင်းကြက်သိမ်းမွေးညင်းထစရာတွေပဲလို့ကျွန်တော်ကတဦးချင်းခံယူမိပါတယ်စัจจဝလာကြီးတစ်ခုလုံးကိုသူပိုင်သာအုပ်စိုးတယ်သူ့ရဲ့လက်ညှိုးတော်နဲ့ကြယ်တွေကိုဖန်ဆင်းတော်မူတယ်ဆရာကိုကျွန်တော်အထက်ထက်ကြားနာခဲ့ကြပြီးဖြစ်ပါတယ်ဟုတ်ပါတယ်သူရဲ့ဖန်ဆင်းတော်မူခြင်းကိုကျွန်တော်တို့သတိပြုမိကြတာအမှန်ဒါပေမဲ့အဲ့ဒါဒီအကုန်လုံးကိုသူဖြည့်ဆည်းပြစ်နိုင်တယ်ဆိုတာကိုကြတော့ကျွန်တော်တို့ခဏခဏမိရောကြောက်ခိုင်းပြီးမြန်နေကြသလားအခုတော့နှုတ်ကပတ်တော်ကယူယူလေးပဲနော်သူဖန်ဆင်းတဲ့အဲ့ဒီကောင်းကင်အဲ့ဒီညီကြီးတို့ပျက်စီးခြင်းတို့ရောက်တော်လေကိုတော်ကတော့အမြဲတည်နေတော်မူပါတယ်ဒီတော့အဲ့ဒီယိုယိုကလေးတည်းမှာပဲစင်စင်ကျင်ကျင်ကောက်ချက်ဆွဲလိုက်မယ်ဆိုရင်တနေ့နေ့တစ်ချိန်ချိန်မှာဒီဩကာသလောကကြီးတစ်ခုလုံးကိုတောင်မှသူဖြက်ပြစ်နိုင်တယ်ဆိုတာကိုကြင်ညာလိုက်တဲ့လူကြီးဖြစ်မနေဘူးလားထိုအရာတို့သည်ပျက်စီးခြင်းသို့ရောက်တော်လေတဲ့သင်သိရသောသမာကျမ်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာအဲ့ဒီလူပျက်စီးနိုင်တယ်ဆိုတဲ့အရာကိုဘယ်အခါမှမပျက်စီးသာဝရဖြစ်သောသခင်ဟာဖန်ဆင်းတာပဲဆိုတာကိုတစ်ခါထပ်ပြီးတော့ဖြည့်ဆွက်ဖော်ပြလိုက်ပြန်ပါတယ်ကိုယ်တော်သည်ရှေးဥစွာ၌မြေကြီးကိုတည်တော်မူပြီးမိုးကောင်းခင်သည်လည်းလက်တော်နှင့်ဖန်ဆင်းသောအရာဖြစ်ပါ၏တဲ့စကားနှစ်ခွမရှိဘူးရှင်းရှင်းလင်းလင်းကလေးပါပဲကျွန်တော်အနေနဲ့ဒီအပိုင်းမှာယောဘကိုအဖဖျားသခင်ထုတ်ဖော်ခဲ့တဲ့မိကွန်းတစ်ခုကိုချက်ချင်းမဲ့သွားပြီးတရိယာမိပြန်ပါတယ်ကျွန်တော်အကြိမ်ကြိမ်လဲကိုးကားခဲ့ဘူးပါတယ်ယောဘဝတ္ထုဆရာဟာတကယ်တော့အိုမင်းရင့်ရော်လှတဲ့ဝတ္ထုကြီးတစ်ပုဒ်ပါရှေးအလွန်ကြတဲ့စာပေအစုအဝေးတစ်ခုလည်းဖြစ်ပါတယ်ဣဒရီလာလူမျိုးတော်မပေါ်ခင်တုန်းကလူအဖွဲအစည်းကိုရည်ညွှန်းဆိုဖွဲ့ခဲ့တဲ့ဝတ္ထုတပုတ်ဆိုပြီးတော့ကျွန်တော်ယောဘဝတ္ထုသင်ခန်းစာမှာဖော်ပြခဲ့ပြီးဖြစ်ပါတယ်အတိုင်းအဆမဲ့လှတဲ့အဲ့ဒီရှေးဝတ္ထုကြီးအပြင်အဖရဲ့ဘုန်းတော်ကိုကျွန်တော်ရိတ်စားနိုင်လောက်အောင်ယောဘဝတ္ထုကိုရေးသားသူဟာတင်ပြပေးခဲ့ပါတယ်ယောဘဝတ္ထုအခန်းကြီး38အငယ်1မှ9အတွင်ကိုပြန်ကြည့်စီရင်ပါတယ်ထို့အခါထာဝရဘုရားသည်ယောဘစကားကိုလှံပြန်၍မိုးသက်မုန်တိုင်းတဲကမိန့်တော်မူသီကပညာမရှိဘဲစကားပြောကမြနှင့်ငါအကြံကိုမိုက်စေသောဤသူကအဘယ်သူနီလူယောက်ျားကဲ့သို့သင်္ခါကိုစီးလော့ငါမေးမြန်းသောပြဿနာတို့ကိုဖြေလော့မြေကြီးအမြင့်ကိုငါတည်သောအခါသင်သည်အဘယ်မှရှိသနည်းနားလေလျင်ဖော်ပြလော့မြေကြီးအတိုင်းအရှိပမာဏကိုအဘယ်သူစီးရင်သနည်းနားလေလျင်ပြောလော့မြင်းကျိုးကိုအဘယ်သူတန်း၍ချသနည်းမြေကြီးတိုက်မြစ်ကိုအဘေအရက်၌ဆွေးစီတနီနနဲ့ကျဲတို့သည်တညီတညွတ်ပြီးချင်းဆို၍ဖျားသခင်ဤသားအပေါင်းတို့သည်ဝမ်းမြောက်သဖြင့်ကြွေးကြော်ကြစဉ်တိုက်တောင့်အထွတ်ကြောက်ကိုအဘေသူတင်ထားသည်တဲ့မိတ်ဆွေအဲ့ဒီလောက်မကသေးပါဘူးနော်အဲ့ဒီယောဘဝတ္ထုထဲမှာပဲအငယ်22ကနေ28ကိုဆက်ပြီးတော့ကြည့်စီခြင်းပါတယ်သင်သည်မိုးပွင့်ဗန္တာတိုက်သေးသို့ဝင်ဘူးသလားဘေးရောက်ရာအချိန်ကာလနှင့်စစ်ပြန်၍တိုက်ရာအချိန်ကာလဖို့ငါသူထားသောမိုးသီးဗန္တာများကိုမြင်ဘူးသလားအလင်းသည်အဘယ်သို့သောလမ်းဖြင့်နှံ့ပြသနည်းအရှိလေးသည်မြေကြီးပေါ်မှအဘယ်ကြောင့်လွင့်သနည်းမြေမရှိသောမြေနှင့်လူမနေသောတော၌မိုးရွာစေခြင်းဟာ၎င်းလွတ်လပ်သောလွင်ပြင်ကိုရေနှင့်ဝစေ၍နှုသောမြက်ပင်အမြောက်ကိုထွက်စေခြင်းဟာ၎င်းပြန်သောမိုးရီစီရလန်းမိုးကျိုးနှင့်ဆိုင်သောလျှက်စစ်ပြည့်ရလန်းကိုအဘယ်သူဖွင့်သနည်းမိတ်ဆွေအပေါင်းတို့ခမညာအဲ့ဒီအချက်တွေအကုန်လုံးတို့ဟာအဖဖျားသခင်ကိုယုံကြည်ခြင်းတော့သိပ်ပြီးတော့ရှိတယ်သိပ်ပြီးတော့လေပြေဝစုံလင်ပါတယ်ဆိုတဲ့လူကြီးသူ့အမိကယောဘတဲ့ အဲ့ဒီယောဘဆိုတဲ့လူကြီးကိုမှဘုရားသခင်မေးနေတဲ့မေးခွန်းတွေဖြစ်ပါတယ်။ဘာဖြစ်လို့အဲ့ဒီလူမေးရတယ်လဲဆိုတော့အဖဘုရားသခင်ရဲ့စီရင်တော်မူခြင်းတွေဆိုတာဟာကိုယ့်ဘက်ကအမြဲနားလည်နိုင်တယ်။ကိုယ်ကောင်းတာလုပ်လို့ကောင်းတာကြည့်ဖြစ်ရမယ်ဆိုတဲ့မူဝါဒကြီးနဲ့ကိုယ့်ရဲ့ယုံကြည်ခြင်းကိုယ့်ရဲ့ကောင်းမြတ်မှန်ကန်မှုကိုယ့်ရဲ့သီလသမာဓိတွေအပေါ်မှာပဲလုံခြုံလှပြီးမှန်ကန်လှပြီးလို့အထင်ကြီးနေမိခြင်းမှာအဖဘုရားသခင်ကိုမေ့လျော့ကြောက်ခိုင်းမိသူယောဘအတွက်မေခွန်းထုတ်လိုက်တဲ့မေခွန်းတွေပါပဲ။ဟုတ်ပါတယ်။အဖဘုရားသခင်ကိုမေ့တယ်လို့ပြောတာကတော့ကျွန်တော်နည်းနည်းလွန်သွားပါတယ်။အဖဘုရားသခင်ကိုမေ့တာမဟုတ်ပါဘူး။အဖဘုရားသခင်ရဲ့စီရင်တော်မူပိုင်ခွင့်နဲ့ဘုံတကူအာနာတော်ကိုယောဘတရင်ကမေ့လျော့ကြောက်ခိုင်းမိခြင်းပါ။အဲ့ဒီကြမ်းမှာပဲတခါဆက်ပြီးထုတ်လိုက်တဲ့အမေးတွေဟာလေအများကြီးရှိနေပါသေးတယ်။အငယ်31မှ33အတွင်းမှာအခုလို့ကျွန်တော်တို့ပြန်ပြီးတော့တွေ့နိုင်ပါတယ်။ယောဘဝတ္ထုအခန်းကြီး38အငယ်31မှ33သင်သည်ခိမကျေစု၏သာယာစွာပြုပြင်ခြင်းကိုချုပ်တီးနိုင်သလော။ကတိလကျေ၏ချီနှောင်ခြင်းကိုဖြီးနိုင်သလော။မာဇရုတ်ကျေတို့ကိုအချိန်ရောက်လျင်ထုတ်ဖော်နိုင်သလော။အာရှကျေနှင့်သူ၏သားတို့ကိုပြည့်ပြင်နိုင်သလော။မိုးကောင်းကင်တရားတို့ကိုနားလေသလောထိုတရားတို့သည်မြေကြီးကိုအုပ်ဆိုးမိအကြောင်းအခွင့်ပေးနိုင်သလောတဲ့သင်သိရသောသမာကျမ်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာမြေကြီးနဲ့ကောင်းကင်အပါအဝင်ဆက်ကြဝလားဆိုတဲ့ထိုအရာရှိသမျှတို့ကိုကိုတော်သည်ဝတ်လုံကိုလိတ်တကယ်သူလိတ်တော်မူတယ်တဲ့ဒါရောရှင်းမနေဘူးလားကျွန်တော်မိတ်ဆွေတို့လူသားတွေတွေ့ရမြင်ပြက်ဆလို့ရသမျှသောနက္ခတ္တကဘာကြီးတစ်ခုလုံးဟာသူ့ရဲ့ဝတ်ယုံဆိုရင်နံဝိညာဉ်ဖြစ်တော်မူတဲ့အဖဖျားသခင်ဟာကျွန်တော်တို့တွေနဲ့ဘာများဝေးကွာလှမ်းနိုင်ပါသလဲဒီဝိယုံတဲမှာပဲသူရှိနေတော်မူတယ်လို့ဖော်ပြထားပြီးပြီလေကျွန်တော်တို့နဲ့အစဉ်အတူရှိနေတယ်လို့ကျွန်တော်တို့မဆိုနိုင်ဘူးလားအဲ့ဒီမေကွန်းတွေဟာလေဒီအပိုင်းမှာအစီအီကျွန်တော်တို့အုံနှောက်ထဲမှာဖြည့်ဆို့ဖို့ရန်လိုအပ်လာပါတယ်ဒီကနေ့ဒီအချိန်မှာသူဖန်ဆင်းထားတော်မူတဲ့မိုးကောင်းကင်မှာအလှော်ရီပောက်တယ်နေအောင်ချီတွေဟာလူရတဲ့ပိုးပြီးတော့ကဘာမြေကြီးကိုထိုးကြလာလို့ရာသီဥတုတွေဖောက်ပြန်လာတယ်ယောဂဘယရီထူပြောလာတယ်အဲ့ဒီကောင်းကင်ကအိုဇုန်းလွှာကြီးမှာအိုဇုန်း depletion ဆိုတဲ့အပေါက်ကြီးတွေဖြစ်လာလို့သမုတ်ကြီးရာရေတွေကမြင့်တက်လာတယ်ကျွန်းနိုင်ငံတွေဟာတစ်နှစ်ကိုစင်တီမီတာအနည်းငယ်စီအနည်းငယ်စီမြင့်တက်လာလို့နောက်ဆုံးကျွန်းတွေကွယ်ပြောက်မှဆိုးရတယ်ကဘာပေါ်မှာလည်းရာသီဥတုတွေဟာအမျိုးမျိုးဖောက်ပြန်နေတယ်ဆိုတာတွေကိုကျွန်တော်တို့ကြားနေရပါတယ်မိတ်ဆွေအပေါင်းတို့ဒီအချက်အပေါင်းတို့ဟာပျက်စီးခြင်းရဲ့အတိတ်နိမိတ်တွေဟောင်းနှွန်းလို့သူ့ရဲ့ဝတ်လုံတော်ကိုလိတ်လာတဲ့အတိတ်နိမိတ်တွေပဲလို့လေကျွန်တော်တို့စဉ်းစားတိုက်ပြီးလို့ကျွန်တော်ဒီအပိုင်းမှာဆိုခြင်းပါတယ်မှတ်ချက်ပြုခြင်းပါတယ်ဟေဗြဲဩဝါဒစာအခန်းကြီး1အငယ်7မှ14အဆုံးအထိဆက်လက်နားဆင်ကြည်ပါကိုတော်သည်ဝတ်လုံကိုလိတ်တဲ့ကဲ့သို့လိတ်တော်မူသဖြင့်ပြောင်းလဲခြင်းရှိကြတော်လေကိုတော်သည်ပြောင်းလဲတော်မူပါအသက်တော်လဲမကုံမဆုံးရပါဟုလာသည်ထို့မှတပါသင်ဤယံသူတို့ကိုသင်ဤခြေတင်ရာငါမချမထားမီတိုင်အောင်ငါလက်ရဘဲ၌ထိုင်နေလော့ဟုအဘယ်မည်သောကောင်းကင်တမန်ကိုတခါမျှမိန့်တော်မူဘူးသနီကောင်းကင်တမန်များတို့ကကဲ့တင်တော်မူခြင်းကျေးဇူးကိုအမွေခံလက်တန့်သောသူကိုပြုစုစေခြင်းဟာစေလွတ်တော်မူသောအစေခံနံဝိညာဉ်ဖြစ်ကြသည်မဟုတ်လောဒီအပိုင်းမှာအနည်းငယ်ရှင်းဖို့လိုအပ်လာပါ रे အခုကျမ်းကဖော်ပြချက်မှာကောင်းကင်တမန်များတို့ဟာကယ်တင်တော်မူခြင်းကြီးစုကိုအမွေခံလက်တန့်သောသူတို့ကိုပြုစုစေခြင်းဟာဆေလွတ်တော်မူတဲ့နံဝိညာဉ်အစေခံဤဖြစ်တယ်ဆိုတဲ့အချက်ပါဝင်လာလို့ဖြစ်ပါတယ်။ဒါကိုတချို့တချို့သောမိတ်ဆွေတွေကဒါဟာကျွန်တော်အခုခေတ်ဓမ္မသစ်ကာလယုံကြည်သူတွေအတွက်ကောင်းကင်တမန်တွေကိုဆေလွတ်ထားတယ်ဆိုတဲ့အစွဲနဲ့ခံယူလို့ရှိကြပါတယ်။အမှန်မှားကတော့ကျွန်တော်ပြောခဲ့တဲ့အတိုင်းပဲကျွန်တော်အဖို့သင်ရှင်းသောဝိညာဉ်တော်ကယ်တင်ရှင်သခင်ခရစ်တော်တို့ကိုရောတိုင်းဟာအနိကတ်တရှိနေတော်မူပြီကျွန်တော်တို့အတွက်ကျေးဇူးတော်ဟာပြည့်စုံလုံလောက်လျက်ရှိနေပါပြီအခုကျမ်းစာကိုသေးသေးချာစဉ်းစားကြည့်လိုက်ရင်အမွေခံလက်တန့်သောဆိုတဲ့အလွန်ဝေးကွာတဲ့အနာဂတ်တို့သာရည်ညွှန်းနေတယ်ဆိုတာကိုသတိပြုစေနိုင်ပါ रे ဟုတ်ပါ रे ဝိညာဏအသိတော်နဲ့ယုံကြည်သူအပေါင်းတို့ကိုခရစ်တော်ဟာဥစွာသိမ်းဆည်းပြီးတဲ့နောက်မှာကကလာနဲ့တရားစီရင်ခြင်းဆိုတာဟာဂန္ဓာကြီးတည့်ရအနေနဲ့ကြံ့နေသေးတာကိုကျွန်တော်တို့သတိပြုရပါလိမ့်မယ်။အဲ့ဒီအချိန်မှာဟေပြဲသို့မဟုတ်ဂျူးဣသရေလတို့နဲ့တကွကမ္ဘာလူသားအများကြီးဟာကြံ့ရစ်နေကြအောင်မှာဖြစ်ပါတယ်။အဲ့ဒီလူသားအပေါင်းတို့အတွက်အဲ့ဒီအချိန်ကာလမှာသင်ရှင်းသောဝိညာဉ်တော်ရဲ့ဂန္ဓာဟာပြီးမြောက်သွားပြီမို့ကောင်းကင်တမန်များတို့နဲ့ဆက်လက်စောင့်ထိန်းစည်းဖို့ရန်အဖဖခင်စီရင်ထားတော်မူတဲ့အကြောင်းဖော်ပြလိုက်ခြင်းဖြစ်တယ်လို့ကျွန်တော်သင်သိရသောသမာကျမ်းအဖွဲ့ကအလေးအနက်ခံယူမိပါတယ်ဟုတ်ပါတယ်ဒီဩဝါဒစာကြီးဟာ ရွေးကောက်တော်မူသောလူမျိုးတော်အတွက်ရည်ဆောင်တဲ့ဩဝါဒကြီးဖြစ်တယ်ဆိုတာကိုအရေးတကြီးကျွန်တော်တို့ဒီအပိုင်းမှာစဉ်းစားဖို့လိုပါတယ်။ဩဝါဒစာရဲ့နာမည်ကိုကဟေပြဲဩဝါဒစာဆိုပြီးတော့အမည်တွင်နေပါတယ်။တစ်ချိန်တည်းမှာဂျူးဣသရေလယုံကြည်သူအပေါင်းတို့အတွက်အဖဖျားသခင်ချထားပေးလိုက်တဲ့ဒီနှုတ်ကပတ်တော်ဒီဟာယုံကြည်သူကျွန်တော်များလူတိုင်းအတွက်လေကယ်တင်ရှင်သခင်ခရစ်တော်ရဲ့ကြီးမြတ်တော်မူခြင်းကိုသတိပေးနေပါတယ်။ပြေဝဆုံလင်းခြင်းကိုကြီးညာနေသောကြံ့ကြီးလေဖြစ်ကြောင်းကိုကျွန်တော်တို့အမှတ်ရဖို့လိုပါတယ်။လောကအရာအလုံးစုံတို့ကိုဖန်ဆင်းပြုပြင်လိုက်သလိုဖြစ်စည်းပြစ်နိုင်တဲ့အဖဖျားသခင်ကိုကြောက်ရွံ့ယူသေးကြဖို့ရန်အထူးသတိပေးနေသောကြံ့ကြီးလေဖြစ်ပါတယ်။ပြတ်ဖို့ကိုးကွယ်ကြဖို့နှိုးစော်နေသောကြံ့ကြီးလေဖြစ်ပါတယ်။တဖန်ကျမ်းစာလာပြီကအိုထာဝရဖျားကိုတော်သည်ရှေးဥစွာ၌မြေကြီးကိုတည်တော်မူပြီးမိုးကောင်းကင်သည်လေလက်တော်နှင့်ဖန်ဆင်းသောအရာဖြစ်ပါ၏။ထိုအရာတို့သည်ပျက်စီးခြင်းသို့ရောက်တော်လေကိုတော်သည်အမြဲတည်တော်မူ၏ထိုအရာရှိသမျှတို့သည်အဝတ်ကဲ့သို့ဟောင်းနှွန်းခြင်းသို့ရောက်၍ကိုတော်သည်ဝတ်လုံကိုလိတ်တဲ့ကဲ့သို့လိတ်တော်မူသဖြင့်ပြောင်းလဲခြင်းရှိကြတော်လေကိုတော်သည်ပြောင်းလဲတော်မမူပါတဲ့ကျေးဇူးတော်နှင့်ဂုဏ်တော်အပေါင်းကိုဆက်လက်ဆောင်စားနားဆင်နိုင်ကြဖို့ကျွန်တော်တို့တင်ပြရသောသမာကျမ်းအဖွဲ့ကအကောင်းဆုံးပြင်ဆင်ထားလျက်ရှိကြောင်းတင်ပြရင်ဒီကနေ့အစီအစဉ်များကိုခਿੱတရညာကြပါစို့
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်သမချမ်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရစ်ယာန်သမချမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေဗြဲဩဝါဒစာအခန်းကြီး2အခန်းငယ်1ကနေအခန်းငယ်3အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။